မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်က2020ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီ C ကနေအာဏာသိမ်းလိုက်တဲ့ပုံမှာအခုခါနိုင်ငံတော်ပြည်သူတွေကလက်မခံဘဲစန့်ကျင်ကန့်ကွက်မှုမျိုးစုံနဲ့တုံ့ပြန်လာနေကြပါတယ်။ကျမ၏ဝန်ထမ်းတွေအပါအဝင်အစိုးရဌာနအသီးသီးကဝန်ထမ်းတွေ၊ကျောင်းသားကျောင်းသူတွေနဲ့ပြည်သူတွေကအကြမ်းမဖက်ဘဲစန့်ကျင်အန်တုတဲ့ Civil Disobedience နည်းမျိုးနဲ့ပါဝင်ပြီးတော့ကန့်ကွက်ဆန္ဒပြလာနေကြတာပါ။အခုလိုမျိုးဝန်ထမ်းတွေအပါအဝင်ပြည်သူတွေကအာဏာသိမ်းစစ်အစိုးရကိုအကြမ်းမဖက်တဲ့နီးနဲ့ကန့်ကွက်လာနေတဲ့ပုံမှာအထူးပဲအားရပြီးတော့ကျေးဇူးတင်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ကရင်ပြည်နယ်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်။အကောင်ကကျွန်တော်ပြောနိုင်တ
ယ်ကျွန်တော်ကျေးဇူးတင်တယ်လို့ယူတယ်လို့နော်အဲ့ဒါတောင်းကြည့်တယ်လို့တို့ကလေသူ့ရဲ့ဒီ TV ရဲ့ဖန်လေးကလည်းကျွန်တော်တို့တကယ်ပဲဖို့အားဖို့ဖြစ်စီပါတယ်လို့ကျွန်တော်တို့မထွက်ရဘူးအထွက်ရပြီဆိုရင်သူတို့ရဲ့ဒီလိုမျိုးအပြစ်အတန်ကြားတကယ်ပဲညီလိုက်တဲ့လူကြီးကိုကျမလေးချစ်စုတင်တာ
Civil disobedience လောက်ရှာမှုတွင်ပြည်သူတွေကညာဘက်နေမှာတံပုံးတွေတီးတာကောင်းဝန်တီးတာလက်ခုပ်တီးတာကဘာမကျေဘူးတချင်းတွေတမ်းမြိုင်တီးဆိုတာဖျောင်းနိုင်ထွန်းတာအပါအဝင်လူမှုကွန်ရက်တွေကနေလဲပိုစတာတွေဓာတ်ပုံတွေနဲ့ကန့်ကွက်ခဲ့သလိုတကုံတက္ကသိုလ်နဲ့ရနာဘုံတက္ကသိုလ်အပါအဝင်တက္ကသိုလ်တချို့မှာလဲကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်ဒါပြင်ကျမ၏ဝန်ထမ်းတွေရဲ့ဖဲချုပ်ညီလှုံ့ဆော်မှုအပါအဝင်တခြားဌာနဆိုင်ရာတွေနဲ့အဖွဲ့အစည်းအသီးသီးကလည်းစစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းကြေညာချက်တွေထုတ်ခဲ့ကြသလိုတချို့ဝန်ထမ်းတွေလည်းအလုံးမစင်တာတွေနှုတ်ထွက်တာတွေအထိပါရှိလာနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီလှုံ့ဆော်မှုတွေပေါ်မှာအာဏာပိုင်တွေဘက်ကချင်းကြောက်တာတွေဖမ်းဆီးတာတွေလည်းရှိလာနေပါတယ်။အခုလိုအာဏာပိုင်တွေဘက်ကဝန်ထမ်းတွေကိုချင်းကြောက်တာတွေဖမ်းဆီးအရေးယူတာတွေနဲ့ပတ်သက်ပြီးဒေါ်နန်းခင်ထွေးမြင့်ကတော့အခုလိုပြောပါတယ်။
ကျွန်တော်တို့ကဒီနေ့အကြောင်းအုပ်ကြီးပေါ့နော်ဆက်မလုပ်မကြောင်းအုပ်ကြီးတော့ဖြစ်ချင်တော့တချို့ရင်းမော်ဒီနာငါပေါ်လာရပန်းနေတယ်ကျွန်မအရင်ကမပြောဘူးကျွန်တော်အခုကတော့မပြောဘူးနည်းဝန်ထမ်းတွေလည်းလုံချင်နေနော်ဟိုကုကြီးချင်းနေသူစိုးရင်ကြလေပေါ့နော်သူတို့တကယ်လို့အလုပ်ကြောင်းလို့ရှိရင်သူဆိုရနောက်ဆိုရတဲ့အဆိုရပြန်ဖြစ်တဲ့ခါတိုင်းသူအလုပ်ကိုမရမှစိုးရင်ကြတယ်ကျွန်မကဒီပြောချင်တာအဲ့ဒီဝန်ထမ်းတွေကိုတအားမစိုးရင်နေပါတယ်လို့နော်ဒီကဆောင်ရွက်ချက်ကျွန်တော်တို့ပေါ့နိုင်ငံပေါ်သက်သာရှိဆောင်ရွက်လေမြေဆက်ကြမှာအမှန်တကယ်ကိုဆောင်ရွက်ပေးမှာဒါလည်းဒါရီယာတကယ်လုံးဝလုပ်ခဲ့ကြတာဥစ္စာဆောင်ရွက်ပေးလို့ဒီကိစ္စကျွန်တော်တို့နိုင်ငံဝန်ဌာနတောင်းနေတယ်အလုပ်ကပြန်ရမှာပဲဒါတို့ကလုပ်ပြရမှာတော့တော့ဆုတ်ကြရလားပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင် NLD ပါတီဘိုလ်အလုံးမှုဆောင်အဖွဲ့ဝင်တွေပြည်내တိုင်းဝန်ကြီးချုပ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဒါပေမဲ့ဒေါ်နန်းခင်ထွေးမြင့်ပါဝင်ပြည်내တိုင်းဝန်ကြီးချုပ်တွေကိုတော့နောက်ပိုင်းမှာပြန်လည်ပေးလိုက်ပြီးနေအကျေချုပ်ချထားတယ်လို့သူကပြောပါတယ်ဟုတ်ကဲ့ကျွန်တ
ော်တို့အကျေချုပ်ဘာမှမထွက်ရသေးပါဘူးရှင်ကျွန်တော်ကတော့ဘာမှသူမရှိဘူးကြည့်ပါလည်းမထိုးရပါမှမပြောပြရဒီတိုင်းနဲ့ဒီမှာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူတွေအနေနဲ့လက်မခံဘဲတခဲနဲ့တုံ့ပြန်ကြဖို့စာရေးပြီးတော့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့နဲ့တောက်ချာနေ့တွေမှာတော့အကြမ်းမဖက်တဲ့လူလူလှုံ့ဆော်မှုတွေပိုအားကောင်းလာနေပြီးတော့တချို့နေရာတွေမှာလည်းလမ်းမော်ထွက်ဆန္ဒပြတာတွေရှိလာနေသလိုအာဏာပိုင်တွေဘက်ကလည်း Facebook အပါအဝင်လူမှုကွန်ရက်တွေကိုပိတ်ဆို့တာတွေဖမ်းဆီးအရေးယူတာတွေရှိလာနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ